စကိုင်းတိုင်းကလေးမြို့နယ်ရေရှင်ကြီးရွာကနေထွက်ပြေးနေကြတဲ့စစ်ပြေးဒုက္ခသည်တွေပေါက်သုံးရေခက်ခဲနဲ့ကြုံနေရပါတယ်။ရေရှားပါမှုကြောင့်ကလေးငယ်တွေသက်ကြီးရွယ်တွေကြာဝမ်းပြက်ဝမ်းလျှောတာနဲ့အော့အန်တာတွေဖြစ်နေကြပေမဲ့ဆေးဝါးအလွန်လောက်မရှိတဲ့ပြဿနာတွေကိုလည်းကြုံနေရပါတယ်။ရေရှင်ရွာကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုမခင်ပြုထွေးပြောပြပေးပါအောင်ခင်ဗျာ။
ကလေးမျိုးရေရှင်ရွာကစစ်ပြေးဒုက္ခသည်တွေဟာနွေရာသီအချိန်ရောက်လာကန်ဤလေတောက်သုံးရေအခက်ခဲဖြစ်လာကြလေပဲလူဒေသခံတွေကပြောပါတယ်။အလူရှင်တွေရဲ့အကူအညီနဲ့ရေပိုက်တွေဆက်သွယ်ပြီးရေရဖို့ကြိုးစားနေကြပေမဲ့လို့တချို့နေရာတွေမှာပိုက်မလောက်ငှတာကြောင့်ရေရှားပါနေတယ်လို့ဒေသခံစစ်ပြေးဒုက္ခသည်တွေကပြောဆိုကြပါတယ
်။ဖြစ်ဆောင်နေတာဒီလိုကျွန်တော်တို့ရှောင်ရတာတစ်ခုတည်းတစ်ပြေးတည်းနေကြတာမဟုတ်တဲ့အခါကျတော့အမှန်ယူပါဟိုနေရာဦးရောင်းနေတဲ့ဒီနေရာဦးရောင်းနေတဲ့တချို့နေရာကြလည်း30လို့လေခုနကဖွဲ့ရှိဖွယ်လောက်ကကွဲနေကြတာဆိုတော့အဲ့လိုလေးချက်နေတာ။ပေါင်းတဲ့ပြပြတဲ့နေရာတွေကတော့တော်တော်များတော့ပါရင်မယ်ဟောမပြေလေတာကတချို့နေရာကပိုက်ကွေနှစ်ကွေသုံးကွေနဲ့လူလူတဲ့နေရာလေးတွေကနေုံသုံးခုသုံးသုံးလောက်ရှိနေတာ
ဗျ။ဒီလိုတောက်သုံးရေအခက်ခဲတွေကြောင့်ကလေးတွေအပါဝင်လူကြီးတွေပါဝမ်းပြဝမ်းလျှောနဲ့အော့အန်တာတွေဖြစ်နေကြတယ်လို့စစ်ပေးဒုက္ခသည်တွေကိုကူညီပေးနေကြတဲ့သူတွေကလည်းပြောပါတယ်။တနစ်သားကလေးတွေကအစလူကြီးတွေအထိအသက်အရွယ်ဆုံးဝမ်းပြဝမ်းလျှောနဲ့အော့အန်တာတွေဖြစ်နေပြီးလက်ရှိမှာဆေးဝါးလုံလောက်မှုလည်းမရှိဘူးလို့ကုညီပေးနေသူတူဖြစ်တဲ့ဦးမောင်စုကဗီဝေကိုပြောပါတယ
်။ရေလိုကတာရောကျွန်တော်ဒီလောလောဆယ်တော့ကလေးရောလူကြီးရောဝမ်းပြဝမ်းလျှောပြီးဖြစ်နေကြတာအဲ့ဒါဆေးဝါးလေးတွေကျွန်တော်တို့ကလိုအပ်တယ်ဗျ။ဖြစ်တယ်ဗျ။ညတော့တော့ကလေးလေးတွေအားလာပြီးရှောတာလေအခုတော့ပြူလို့နေဒါနဲ့အသက်30ကျော်တရားစာဖြစ်နေတာဗျ။ဆေးဝါးတော့ကျွန်တော်တို့ကတော့ဘယ်လိုဆိုကျမတို့ကဆရာမကြီးမရတော့ဘူးရာကျွန်တော်လည်းအဲ့ဒါအခက်ကြီးပတ်ကောက်စီးလေးဒီလေတော့တင်ပြတယ်တောင်းတော့တောင်းတယ်အာဆေးဝါးလည်းဘူးတော့လည်းစောင်းလူကြီးကဝမ်းမလုံးလုံးကိုပြနေတဲ့အခါကျတော့တော့ဒီရေဝါးဒီမှာလည်းပဲအဲ့ဒီဆေးဝါးဒီမေဒီကယ်ဒီမှာလည်းဆေးဝါးလုံးဝမရှိပဲဖြစ်နေတာအစင်ကြီးဒီလိုလေးပဲဖြစ်ကြည့်ပြီးဝယ်ပြီးတော့မှတုံ့ပြန်ကြဗျမင်းကလည်းကလေးတယောက်ကတော့9000ဘူးပဲဝယ်ခဲ့တယ်တဲ့ပတ်စာမရှိလို့ဆိုတော့အေးဘွားရှိတဲ့အချိန်နဲ့ပဲအဲ့လိုဒီတုံးရတာပေါ့ကျွန်တော်မနေ့ကလည်းပြောရတာ
ဗျကလေးမျိုးနယ်တွေကအင်ဂျီ400ဝန်းကျင်ရှိတဲ့ရေရှင်ရွာဟာစစ်ကောင်စီတပ်တွေရဲ့2021ခုနှစ်ဇွန်လတုန်းကတချိန်နဲ့2022ဇန်နဝါရီလမှာတချိန်မီးရှို့တာကိုခံခဲ့ရပြီးတရွာလုံးမီးလောင်ကျွမ်းခဲ့တာကြောင့်တောထဲမှာဆေးပေးရှောင်နေကြရတာအခုဆိုရင်တစ်နှစ်ခွဲတိတိရှိနေပါပြီရေရှင်ရွာရဲ့ပတ်လည်မှာစစ်ကောင်စီတပ်စခန်းနဲ့ပြူစောရီတပ်ဖွဲ့ဖွဲ့စည်းထားတဲ့ကျေးရွာတွေရှိတာကြောင့်ရွာတဲကိုပြန်မဝင်နိုင်ကြတာဖြစ်တယ်လို့စစ်ပေးဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်တဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းအတွင်းမှာဥယျာဉ်စွန့်ခွာထွက်ပြေးနေကြတဲ့စစ်ရှောင်းအရေးအတွက်ကတနေ့တက်တနေ့ပိုးပြီးတော့တိုးလာနေပါတယ်ပြည်သူကာကွယ်ရေးတပ် PDF တွေဟာဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ကဆွဆွဲပါတယ်စကိုင်းတိုင်းအတွင်းအာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တဲ့ကြီးရွာတွေရှိတယ်လို့စစ်ကောင်စီကိုနိုးလာတဲ့ကြီးရွာတချို့လည်းရှိနေပြီးတော့အဲ့ဒီကြီးရွာတွေကိုစစ်ကောင်စီကပြည်သူစစ်အဖြစ်နဲ့လက်နက်တပ်ဆင်ပေးတာတွေလည်းရှိခဲ့ပါတယ်ရှင်